เนาะเนาะอสาสงจะเข้าสู่แม่เนาะเอกซาสามเนาะแกปตารายุงาบาภาวายุเนปาเฮริยายุเทบาชีวิตายุเทบาบังโกบาติกันอจองตะบาจองผิดตอจองกันเมเอกสายุมีอีเดี๋ยวเราไปยินสู้ไหมเนาะนับไปรอวิญญาณยุนับบาดีสิอาจารย์จะบาร์เรจังพี่โตจ้าสิจะจ้าเอกมีสู้ไล่บาร์เราเปลี่ยนสู้ไหมปตารายุงาบาบาวายุนับบาเฮริยายุเดบาชีวิตายุเดบาบังโกบาดีกันอาจารย์จะบาผิดโตจองกัมมะสะเอกัมมีวิญญาณยุคนะบาติสิทธิ์อาจารย์ตะบาดีจองผิดโตจองสิทธิ์สะเอกัมมีกัมมะสะเอกัน9บาสิทธิ์สะเอกัน9บาบา7บาติเอกสะยุคมีตัตถายุคตะบาติเสอุดุอจองนะปาจองผิดโตจองดุษายุมีอิละหุตาดิยุตุมมาติเสอุดุอหาราอจองตุมมาจองผิดโตจองติษายุมีอิอวิเนบกายุชิอากาตัตถะปริเสดายุติบางโกบาดีกันเสอุดุอหาราอาจารย์ลีบาจังผิดตอจังสัตตุสายุมีลักขณายุลีบาดีกันเสอุดุอหาราอาจารย์ลีบาหมลุตตอจังสัตตุวิมุตมีตะนีนากุตอสิตมุฏฐานยุมีดาติနေကြရမှာထားလိုက်ပါအောင်အဲ့တော့မှကျွန်တော်တို့ကပေါင်းတော့မယ်เอกสะยุปองเสร็จเดบาดุษายุเดบาตีสายุ3มาสัตตุสายุ9บาสัตตุวิมุต4บาปองยุ28ดีที่ไม่ไล่နိုင်น่ะน้ําไม่เลรามะชินน่ะใช่ป่ะล่ะအားလုံးလိုက်နိုင်ပြီနော်လိုက်နိုင်ပြီဆိုရင်အကြောင်းတပါးတဲ့ကြောင့်ဖြစ်တာတွေကိုကြည့်လိုက်တော့ကံအကြောင်းတပါးတဲ့ကြောင့်ဖြစ်တာကိုကိုဖြစ်တဲ့အတွက်ကြောင့်အခြားအကြောင်းမပါဘူးသူကြီးပဲဆိုတဲ့ကြောင့်အေကံဆိုတဲ့အတွက်ကြောင့်ကမ္မဇအေကံဆိုတာကျွန်တော်တို့တွေ့တော့ဟုတ်ပြီနော်ကမ္မဇအေကံလို့ပြောရင်ကမ္မဇအေကံဒီဘယ်နှစ်ပါးလဲလို့ကြည့်လိုက်တော့ကိုပါဘယ်ရုပ်တွေလဲလို့ကျွန်တော်တို့ကမှတ်လိုက်တော့ปตาดายุงาบาภาวายุนะบาเฮริยายุเดบาชีวิตายุเดบาบาง9บาဖြစ်သွားမှာပေါ့ဟုတ်ပြီเนาะဒါ9บาစိတ်အဲ့တော့စိတ်တစเอกံလို့ကြည့်လိုက်တော့စိတ်အကြောင်းတပါးတဲ့အကြောင်းဖြစ်တာဒီဘယ်နှပါလဲနှစ်ပါဘယ်ဟာလဲကြည့်လိုက်တော့ဝိညာဉ်ယုနှစ်ပါဆိုပေါ်လာอุรุอาจารย์ตะบ้าเถจองผิดตาใช่ล่ะใช่ล่ะไม่ใช่เถด้วยจองอุทสะเอกันไม่ใช่ห่มบิเนาะอาหารอาจารย์ตะบ้าเถจองตีจาใช่ล่ะไม่ใช่เถด้วยจองอาหารสะเอกันไม่ใช่ดีอิติก็ไล่ไหนล่ะไล่ไหนเนาะถ้าสุยกัมมสะเอกันก็บะนะบ้าใช่เถ5บาสัตตสะเอกันก็นะปาอุทสะเอกันมะชิอะหาระสะเอกันมะชิถ้าဆိုရင်ကမ္မဇအနေကံတွေကိုကျမတို့ကြည့်မယ်ကမ္မဇအနေကံလို့ပြောထားတဲ့အတွေ့အကြောင်းခုကျမတို့ကဘာအနေနဲ့ကျမတို့ယူတော့မလဲဆိုရင်အနေကံတွေကိုကြည့်တဲ့အခါမှာကံပါရာတွေလိုက်ရှာရမယ်ကံပါရာတွေလိုက်ရှာလိုက်တော့ဒီမှာကြည့်အောင်နောက်မှရေးတာပေါ့เนาะကံပါရာတွေကြည့်လိုက်တဲ့အခါမှာဒီအပေါ်ကဧကဇဆိုတာကအပြည့်ရောနေတာမရှိဘူးဧကံဖြစ်သွားပြီကျန်တာကိုလိုက်ကြည့်တဲ့အခါမှာဒွိဇာယုတ်ဒွိဇာယုတ်ထဲမှာစိတ်ပါတယ်ဥရုပါတယ်ကံမပါဘူးဒါဆိုရင်ဒီထဲမှာတတ္ထယုတ်ဆိုတာကံမဇအနေကံနဲ့မပါဘူး ဟုတ်လားရှင်စက်ကြည့်မယ်တိဇာယုတ်ကြည့်လိုက်တော့လူဒါရီကိုသုံးမှာလူဒါရီကိုသုံးမှာဆိုစိတ်ဥရုအဟာရဆိုတော့ကံပါလာမရှိဘူးခုဥစားကျမကံပါလာလိုခြင်းမီကံမဇာအနေကံကိုကျမရှာတော့မယ်ဟုတ်ပြီနော်ကံမဇာအနေကံဆိုတဲ့အတွဲကြောင့်ကံပါတဲ့အကွက်ကိုကျမတို့ကရှာမယ်သို့တော်လည်းကံကြီးပဲတော့တိကျရှိဧကံနဲ့ထဲမှာပေါ့အခုကံကြီးပဲတိကျမရှိတဲ့အတွက်ကြောင့်အနေကံနဲ့ထဲရမယ်ဆိုတော့ဘယ်အကွက်ပဲရှိလဲဆိုရင်ကံပါတာဒီဒီနေရာမှာစတုဇထဲမှာပဲကံပါတယ်ဆိုတာသာတွေ့အဲ့တော့စတုဇထဲမှာကံပါတယ်ဟုတ်လားသို့တော်လည်းဒီစတုဇယုတ်ဒီ၉ပါးဆိုတော့အဝိနိဘောဂယုတ်ရှိကဲအာကာသတ္တပြိစေဓာယုတ်ဒီကံကြောင့်တော့ဖြစ်တယ်သို့တော်လေစိတ်ကြောင့်လည်းဖြစ်နိုင်တယ်ဥရုကြောင့်လည်းဖြစ်နိုင်တယ်အာဟာရကြောင့်ဒါကြောင့်အဝိနေဘောဂယုတ်ရှစ်လို့ကျမတို့တွေးလိုက်ပြီအာကာသတဲ့ပြိစေထယုတ်တစ်လို့တွေးလိုက်ဘာကြောင့်လဲဆိုစဉ်းစားကြည့်ကိုကဖြစ်နိုင်ခြင်း၄ခုလာထွက်ပြီကံကြောင့်လည်းဖြစ်နိုင်တယ်စိတ်ကြောင့်လည်းဖြစ်နိုင်တယ်အာဟာရကြောင့်လည်းဖြစ်နိုင်တယ်ဥရုကြောင့်လည်းဖြစ်နိုင်တယ်ဒါကြောင့်၄ခုဖြစ်တဲ့အတွက်ကြောင့်တစ်ချောင်းမဟုတ်တစ်ချောင်းနဲ့ဖြစ်နိုင်တဲ့အတွက်ကြောင့်တို့တို့ဒီเอกလို့ပြောလို့မရှိဘူးအနေကံဖြစ်သွားပြီ။ဒါကြောင့်မဟာဘုယုတ်၄ပါးတွေ့လိုက်ရင်ကံကြောင့်လည်းဖြစ်နိုင်တယ်၊စိတ်ကြောင့်လည်းဖြစ်နိုင်တယ်၊ဥရုကြောင့်လည်းဖြစ်နိုင်တယ်၊အဟာရကြောင့်လည်းဖြစ်။ရူပါယုံဆိုတဲ့ဝဏအစင်းတွေ့လိုက်ရင်ရောကံကြောင့်လည်းဖြစ်နိုင်တယ်၊စိတ်ကြောင့်လည်းဖြစ်နိုင်တယ်၊ဥရုကြောင့်လည်းဖြစ်နိုင်တယ်၊အဟာရကြောင့်လည်းဖြစ်နိုင်တယ်။ဂန္ဓာနော်ဝဏပြီးတော့ဂန္ဓာအနံ့တွေ့ရင်ရောကံကြောင့်ဖြစ်တဲ့အနံ့လည်းရှိမယ်၊စိတ်ဥရုအဟာရကြောင့်ဖြစ်တာတွေလည်းရှိနိုင်တယ်။အရသာလည်းဒီတိုင်းပဲ။ဩဇာလည်းဒီတိုင်းပဲ။နောက်ဆုံးတခုနဲ့တခုချားတဲ့အာကာသတ္တပြိစေတာတွေ့ရင်ရောဒီတိုင်းပဲဆိုတဲ့အတွက်ကြောင့်ပေါင်းလိုက်လို့ရှိရင်ဒီ၉ပါးတဲ့၉ပါးလုံးဒီကံကြောင့်စိတ်ကြောင့်ဥရုကြောင့်အဟာရကြောင့်ဖြစ်နိုင်တဲ့အထဲမှာကံပါတာဆွဲထုတ်လိုက်တော့ကံကြောင့်ဖြစ်တာလည်းဒီ၉ပါးပဲသို့တော်လည်းဒီ၉ပါးကိုအေကံလို့သုံးခွင့်မရှိတော့ဘဲနဲ့ဘယ်လိုပြောရလဲအနေကံဆိုတော့ကံမဇအနေကံဒီဘယ်နှပါးရှိတယ်လဲလို့ကြည့်လိုက်တော့ကံမဇအနေကံလည်း၉ပါးပါပဲဟုတ်တယ်လားဘယ်၉ပါးလဲလို့ကြည့်လိုက်တဲ့အခါမှာအဝိနေဘောဂယုတ်၈ကဲအာကာသဒပြိစေရာယုတ်၈နောက်ထပ်ရှိသေးလားရှိတော့နားလည်ပြီစိတ်ကဲစိတ်နဲ့ပတ်သက်တဲ့အခါမှာစိတ်အကြောင်းတပါးတဲ့ကြောင့်ဖြစ်တာကဝိညာဉ်ယုတ်၂ပါးဒါကြောင့်စိတ်တစားဧကံပြီးသွားပြီစိတ်ကြောင့်ဖြစ်နိုင်တာတွေလိုက်ကြည့်လိုက်တော့စိတ်ပါတဲ့အကွက်ကိုကြည့်လိုက်တော့ဓမ္မမိတ်ဆွေများဒွိဇဒွိဇရဲမှာလဲစိတ်ကြောင့်ဖြစ်တာမပါဘူးလားဘယ်ယုတ်လဲကြည်လိုက်တော့တတ္ထာယုတ်နောက်တစ်ခါတိဇာလဲကြည်လိုက်တော့လဲစိတ်ကြောင့်ဖြစ်တာပါပြန်ပြီဘယ်ယုတ်လဲကြည်လိုက်တော့လဟုတာဒီယုတ်သုံးနောက်တစ်ခါစတုဇာလဲကြည်လိုက်တော့လဲစိတ်ကြောင့်ဖြစ်တာပါပြန်ပြီဘယ်ယုတ်လဲကြည်လိုက်တော့အဝိနေဘောဂယုတ်ရှိကဲအာကာသတ္တဒါဆိုရင်စိတ်ကြောင့်ဖြစ်နိုင်တဲ့ယုတ်တွေကိုလိုက်ကြည့်လိုက်တဲ့အခါမှာစိတ်ကြောင့်တီးသန့်နေဖြစ်ရင်တော့ဧကံနဲ့ထဲမှာပေါ့စိတ်ကြောင့်လည်းဖြစ်နိုင်တယ်တချို့နေရာမှာဥရုကြောင့်လည်းဖြစ်နိုင်တယ်တချို့ယုတ်တွေကြတော့စိတ်ရောဥရုရောအာဟာရကြောင့်ဖြစ်နိုင်တယ်တချို့ကြတော့လည်းစိတ်ရောဥရုရောအာဟာရရောကံကြောင့်ဖြစ်နိုင်တယ်ဆိုတော့အဲ့ဒါကိုကျမတို့ကရေတွက်တဲ့အခါအလွယ်လေးအနေနဲ့ကျမတို့ကဟလာကံအကျော်လေးအတိုင်းပဲစပြီးတော့ရေတွက်တော့မယ်ဒါကြောင့်စိတ်ဒဇအနေကံလို့ကျမတို့ကြည့်မယ်စေတဇာအနေကံတွေကိုတွေ့တဲ့အခါကျတော့ဘလောက်ရမလဲဆိုတာကဏ္ဍပေါင်းလေးကိုနောက်မှပေါင်းတာပေါ့နော်နောက်မှပေါင်းမယ်အရင်ဆုံးဒီမတို့ကရေးချကြည့်မယ်ဘယ်ရာတွေပါမလဲဆိုတာဓမ္မမေရှိတို့အောက်ဆုံးကနေစသွားမယ်အဝိနေဘောဂယုတ်ရှိကဲအာကာသတ္တပြိစေဓာယုတ်တိကဲဗာလဲတတ္ထာယုတ်တိကဲလဟုတာဒီယုတ်၃ပါးရေဆိုပြီးတော့အလုံးပေါင်းသည်ရုပ်ဘလောက်ဖြစ်သွားမလဲလို့ကျမတို့ကကြည့်လိုက်ရင်ဒီနေရာမှာ၈ကဲ၁ကဲဒီက၁ကဲဆိုတော့၁၀၁၃ကဲဆိုတော့၁၃ဒါဆိုရင်စိတ်ရစအနေကံ၁၃ပါးဆိုပေါ်သွားရှင်းလားရှုပ်သွားလားရှုပ်နော်အဟာရကဲဥရုဇမှာအေကံရှိလားမရှိဘူးဥရုအကြောင်းတပါးတည်းကြောင့်ဖြစ်တာမရှိဘူးဒါပေမဲ့ဥရုကြောင့်လည်းဖြစ်အခြားအကြောင်းကြောင့်လည်းဖြစ်တဲ့ရောရာတွေတော့မရှိနိုင်ဘူးလားရှိနိုင်တယ်ဆိုတော့ခုဥရုအကွက်ကိုပြောင်းရှာမယ်ကဲဥရုလေးတွေပြောင်းရှာကြည့်မယ်ဥရုကိုပြောင်းရှာကြည့်တဲ့အခါမှာဥရုပါတဲ့အကွက်ကလေးတွေကြည့်တဲ့အခါမှာဟလာဒွိဇာထဲမှာလည်းဥရုကြောင့်ဖြစ်တာပါတယ်ဧကဇာထဲမှာဥရုကြောင့်မဖြစ်ဘူးဒွိဇာထဲမှာဥရုပါတယ်တိဇာထဲမှာဥရုပါတယ်စတုဇာထဲမှာဥရုပါတယ်ဆိုတော့ဒွိဇာတိဘယ်ရလဲတတ္ထာယုံယုတ်တပါတိဇာတိလဟုတာတိယုတ်၃ပါးဥရုကြောင့်လည်းပါတယ်အ ဟလာစတူးစားတဲ့ကအဝိနေဘောကရရှင်နဲ့အကာတတ်တ်ဆိုတော့ तू ကဘာနဲ့တူတူပဲလဲဆိုရင်စိတ်ဒဇအနေကံတွက်ပုံနဲ့ तू ကတူနေလားမတူလားတူတယ်ဒီသဘာဝလေးကိုကိုကကြည့်ရင်းနဲ့မှတ်ထားရမယ်ဒါဆိုလို့ရှိရင်ဥဒဇအနေကံတွေကိုကျမတို့ကြည့်လိုက်တဲ့အခါမှာအဝိနေဘောကရရှစ်ကေအာကာတတ်ပြိစေတာယုတ်တရေတတ္ထာယုတ်တကေလဟုတာဒီယုတ်သုံးရဲဆိုတော့ဥဒ္ဒဇအနေကံလဲ73ဆိုတာပေါ်သွားပြီရှင်းလားအဲအဟာရဇအဟာရဇမှာအေကံမရှိအဟာရဇအနေကံကျမတို့ကကြည့်မယ်အဟာရဇအနေကံနေနဲ့ကျမတို့ကကြည့်တဲ့နေရာမှာအဟာရပါတာတွေအဟာရအကြောင်းပါတာတွေလိုက်ကြည့်တော့အေကဇထဲမှာအဟာရပါတာရှိလားမရှိတော့အဟာရဇအေကံမရှိဒွိဇထဲမှာအဟာရပါတာရှိလားမရှိဘူးတိဇာထဲမှာအဟာရပါတာရှိသလားရှိတယ်ဘယ်ရလဲလဟုတာဒီဟုတ်သုံးစတုဇာထဲမှာအဟာရပါတာရှိလားရှိတယ်ဘယ်ရလဲအဝိနေဘောဂယုတ်ရှိဆိုအဟာရဇအနေကံကိုကြည့်လိုက်တော့အဝိနေဘောဂယုတ်ရှိရဲ့အာကာတတ္တပြိစေတာယုတ်တိရဲ့လဟုတာဒီယုတ်သုံးရဲ့ဆိုတော့တတ္ထယုတ်ကညော့နေတာဟုတ်ညော့လိုက်တဲ့အတွက်ကြောင့်73နဲ့ကတတ္ထယုတ်တစ်ပါးပြန်လျှော့လိုက်ရင်လည်း72ပြန်ဖြစ်သွားပြီပေါ့ရှင်းလားဒေဒါဆိုရင်ကြည့်ကြစို့ကမ္မဇအေကံသည်၉ပါးကမ္မဇအနေကံသည်၉ပါးပေါင်းလိုက်ရင်ကမ္မဇယုတ်ပေါင်းသည်18ပါးဟုတ်ပြီနော်လွယ်သွားပြီကမ္မဇယုတ်ရမ်းနိုင်တဲ့မြန်ပေါင်းလိုက်ရင်ကမ္မဇယုတ်ပေါင်းဒီဘက်ကဖြည့်ရင်ရပြီနော်ဒါဆိုရင်ကမ္မဇယုတ်ပေါင်းဘယ်လောက်ဖြည့်မလဲလို့ကျမတို့ကကြည့်လိုက်ရင်ကမ္မဇယုတ်ပေါင်းသည်18ပါးဒီဘက်ကော်လံလေးလည်းအရေးကြီးတယ်နော်အပေါင်းကဒီလောက်သိအရေးမကြီးဘူးဒါသိနေခဲ့ဖို့ဒါပေမဲ့ရှာနီးတက်နေရကမ္မဇအေကံ၉ပါးကမ္မဇအနေကံကလည်း၉ဆိုတော့၉နှစ်ခုပေါင်းလိုက်တဲ့အတွက်ကမ္မဇယုတ်ပေါင်းသည်18ပါးစိတ်ဒဇအေကံက2ပါးစိတ်အကြောင်းတစ်ပါးတည်းကြောင့်ဖြစ်တာက2ပါးစိတ်ဒဇအနေကံက73ပါးဆိုတော့စိတ်ဒဇယုတ်ပေါင်း15ပါးဥဒဇအေကံမရှိဥဒဇအနေကံ73ဖြစ်တဲ့အတွက်ကြောင့်ဥဒဇယုတ်ပေါင်း73ပါးအဟာရဇအေကံမရှိအဟာရဇအနေကံ12ပါးဖြစ်တဲ့အတွက်ကြောင့်အဟာရဇယုတ်ပေါင်းဆက်နှစ်ပါရှင်းလားအဲ့ဒါဒီပေါင်းတဲ့အခါမှာဒီ ary အကုန်လုံးကိုချပေါင်းလိုက်လို့ရှိရင်ကမ္မဇယုတ်ပေါင်းစိတ်ဒဇယုတ်ပေါင်းဥဒဇယုတ်ပေါင်းအဟာရဇယုတ်ပေါင်းပေါင်းထည့်လိုက်28ပြန်မကြိုက်တော့ဘာကြောင့်လဲအနေကံမှာထက်နေတာတွေအများကြီးရှိသွားတယ်။သွားမပေါင်းရတော့အဲ့တော့မပေါင်းရတဲ့အခါမှာဒီလိုဒီဒါဘယ်အပိုင်းကယူလိုက်တဲ့ဟလာရူယုတ်တွေလဲလို့ပြောရင်ရူပသမုတ်ထံကနေရေတွက်လို့ရတယ်ယုတ်တွေအဲ့တော့ယုတ်တွေဒီဘလောက်ပဲရေတွက်ရေတွက်ယုတ်ကိုနှစ်ဖို့နှစ်စုပြန်ခွဲရင်ရူပဝိပါကပြန်ဝင်သွားပြီဟုတ်လားဒါကြောင့်ကျေးဇူးတော်ရှင်မူလပဌံဆရာတော်ဘုရားကြီးကဒီယုတ်ပေါင်းတွေကိုရူပသမုတ်ထံကနေပြီးတော့ပေါင်းလို့ရတာဒီကိုရူပဝိပါကဆိုတဲ့ဒုတိယသင်္ကဟမှာပြန်ပေါင်းထည့်တယ်ဇာတ်လမ်းမှာတကြောင်လေးပြန်ပါသွားတယ်ဘလို့ပေါင်းလဲဆိုရင်ကမ္မဇဧကံ၉ကမ္မဇအနေကံ၉ပေါင်း18ပါးသည်ကံအကြောင်းတပါးတည်းကြောင့်ဖြစ်တယ်ဟုတ်လားဒီဟာဒီကံကြောင့်သာလင်ဖြစ်တယ်ပေါ့ကံကြောင့်သာဖြစ်တဲ့အတွက်ကြောင့်ဒီရုပ်တွေအကုန်လုံးကိုဒီ18ပါးလုံးကိုနာမည်တက်လိုက်တော့ဥပါဒေနာယုတ်မီဥပါဒေနာဆိုတဲ့စကားလုံးကအခုလောလောဆယ်မှာတိတ်မသုံးအောင်သို့တော်လဲနောက်ပိုင်းတီကားကျော်နောက်ပိုင်းဝိတုဒ္ဓိမေတ္တေတေဒီစကလုံးပါတော့ဥပါဒေနယုတ်လို့ပြောရင်ကံအကြောင်းတပါးပဲကမ္မဇကိုဆိုလိုတယ်ဆိုတော့ idea ဝင်ပြီတော့ကံကြောင့်သာလင်ဖြစ်ရင်ဥပါဒေနကံကြောင့်ဖြစ်တဲ့ယုတ်ပေါင်းဘယ်လောက်ရှိလဲလို့ယုတ်28ပါးထဲမှာကံကြောင့်ဖြစ်တာတွေရှာကြည့်လိုက်ရင်28ထဲမှာရှာမှာနော်28ထဲမှာကံကြောင့်ဖြစ်တာတွေရှာရင်အေကံက၉ပါးအနေကံ၉ပါးဘောင်း18ပါးသည်ကံကြောင့်ဖြစ်တဲ့အတွဲကြောင့်ဥပါဒေနယုတ်မိဒါဆိုရင်စိတ်ကြောင့်ဖြစ်တဲ့စိတ်ဒဇယုတ်15ဥဒုကြောင့်ဖြစ်တဲ့ဥဒဇယုတ်ပေါင်း73အာဟာရကြောင့်ဖြစ်တဲ့အာဟာရဇယုတ်ပေါင်း12ဒါကိုဂဏန်းအနေနဲ့ပေါင်းထည့်လိုက်တော့15ရယ်73ရယ်12ကဲကိုပေါင်းလိုက်တော့4ဘယ်လောက်လဲ40ဟာဒီ40ကတော့ကံကြောင့်ဖြစ်တာဟုတ်လားက 干将便宜五八地那说干将没好不说奶奶里打里里这妈没水路路上顶杯来奶奶里的嘛叫得蒙得切记杯喏五八地那五八地那五这妈说一起呀五一起呀五是啦的这妈说得啦这个路啊啊一一五五是 AA 打里的得啦里呗ตระรีมาอุสุเรสกะลงโกจมารุกะမြန်မာစကားပြီးနဲ့ပြန်ရေးရင်အတချောင်းငင်ဥနဲ့တူတူပဲဟုတ်လားအတချောင်းငင်ဥဆိုတာကလေကျမတို့ကဒါကိုယူလိုက်လို့ရှိရင်ဒါဘာဖြစ်နေလဲဆိုရင်တချောင်းငင်ပဲပြန်ဖြစ်သွားမယ်မြင်လားမသိဘူးဥဆိုတာဒီဘာဥလဲလို့ပြောရင်အတချောင်းငင်ပဲဟုတ်ပြီနော်အတချောင်းငင်ဥကိုသင်္ကေတနဲ့ရေးလိုက်တော့ဒီလိုပုံစံရေးလိုက်အဲ့တော့ကန့်ကြောင့်ဖြစ်ရင်ဥပါဒိဏလို့ပြောတော့ကန့်ကြောင့်မဟုတ်ဘူးဆိုတာပြောချင်တော့ negative ကိုသုံးရတော့မယ်ဆိုတော့အပါတဲ့အရှိမနောက်ထပ်အထည့်လို့မရတော့အဲ့ဒီအခါကျတော့နထည့်လိုက်ရတယ်ဟုတ်လားထည့်လိုက်တဲ့အခါမှာနထည့်လိုက်တဲ့အခါမှာအဲ့ဒီမှာအနထည့်ရတာပေါ့နော်အပါပြီးသားမှာစန့်ကျင်ပဲထည့်လိုက်တော့အနနဲ့ဒီဘက်ကဥပါဒိဏနဲ့ပေါင်းလိုက်တော့ဒီကအနနေရာလေးမှာအခရာဥရဲ့တချောင်းငင်ကဝင်လိုက်တော့ဘာဖြစ်သွားအနုပါဒိဏအနုပါဒိဏလို့မြင်လိုက်တာနဲ့ကိုကပါဠိတရားလေးလေးနဲ့အနဥပါဒိဏအနဥပါဒိဏဆိုတဲ့ကြောင့်ဥပါဒိဏမဟုတ်ဘူးလို့ပြောချင်တာဥပါဒိဏမဟုတ်ဘူးလို့ပြောရင်ကံကြောင့်မဟုတ်ဘူးကံကြောင့်မဟုတ်တဲ့ရုပ်တွေပြောဆိုတော့စေတဇရုပ်ပေါင်း15ကံကြောင့်မဟုတ်ဘူးလေဥဒဇရုပ်ပေါင်း73ဟာရဇရုပ်ပေါင်း12တို့ဒီကံကြောင့်မဟုတ်တဲ့အနဥပါဒိဏရုပ်ဟုတ်လားအနဥပါဒိဏကိုကျမတို့ကပေါင်းပြီးတော့ပြောလိုက်တော့ဘာဖြစ်သွားလဲအနုပါဒိဏရုပ်မီးဆိုနှစ်ဖို့ခွဲချပလိုက်ရှင်းမင်နာဒါကြောင့်ကျမတို့အဲ့ဒီဟာလေးဒီနောက်ဆုံးအလွာလေးအနေနဲ့ပြန်ဆိုလိုက်ရတယ်ဘယ်အကွက်ကပြန်ဆိုလိုက်ရတာလဲဆိုရင်ရူပဝိဘာကအကွက်မှာမြင်ရောမြင်လားမသိဘူးဇယားလေးပြန်ဖွင့်ကြည့်ပါဦးဇယားလေးတွေ့လား